ဆိုင်ကလုံးမုန်တိုင်းမိုခါဟာတောက်ကြနေမနဲ့စောပိုင်းမှာအင်အားပိုကြီးလာနိုင်သလိုလေတိုက်နှုန်းကလည်းတနာယီကို135မိုင်နှုန်းနဲ့အလွန်အပြင်းတဲ့မုန်တိုင်းအဖြစ်ကိုရောက်ရှိလာပြီးဘင်္ဂလားဒေ့ရှ်နဲ့မြန်မာကမ်းရိုးတန်းစီကိုဥတီရွေ့ရှားနိုင်တယ်လို့အိန္ဒိယမိုးလေဝသဌာန IMD ကဂျာတာပတိနေ့ညမှာခန့်မှန်းသတင်းထုတ်ပြန်ထားပါတယ်။ဂျာတာပတိနေ့ညနေ 9:00 ခွဲလောက်မှာဆိုင်ကလုံးမုန်တိုင်းမိုခါဟာဘင်္ဂလားပင်လယ်အော်အရှေ့တောင်ပိုင်းမှာရှိနေပြီးဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာရဲ့အနောက်တောင်ဘက်မိုင်680ကျော်လောက်မှာရောက်ရှိနေတယ်လို့လည်းပြောပါတယ်။ဆိုင်ကလုံးမိုခါဟာတောက်ကြနေမှာအင်အားပိုပြင်းလာနိုင်ပြီးတနင်္ဂနွေနေ့မှာတော့ကောက်ဆက်ပဇာနဲ့ကြောက်ဖြူကြားမှာရှိတဲ့ကန်ယိုဒန်ကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခိုက်မယ်လို့တစ်ချက်ခန့်မှန်းထားပါတယ်။ရခိုင်ကန်ယိုဒန်စစ်တွေနဲ့နီးလာချိန်မှာတော့လေတိုက်နှုန်းကတနာယီ185မိုင်နှုန်းလောက်ဖြစ်လာနိုင်တယ်လို့ IMD ကပြောဆိုထားပါတယ်။မြန်မာနိုင်ငံမိုးဒလဌာနကကြာတာပတိနေ့ည10နိုင်ခွဲမှာထုတ်ပြန်ရမှာတော့မိုခါမုန်တိုင်းဟာစစ်တွေမြို့အနောက်တောင်ဘက်မိုင်950လောက်မှာရှိနေတယ်လို့သတင်းထုတ်ပြန်ထားပါတယ်။ပင်ကလာပင်လယ်အော်နဲ့ကပ်ပလီပင်လယ်ပြင်အတွင်းငါးဖမ်းလေတွေတင်းမော့တွေမသွားကြဖို့နဲ့ပင်လယ်ပြင်နဲ့ရောက်ရှိနေသူတွေကမ်းပေါ်ကိုပြန်လာဖို့ကိုလည်းတတိပေးထားပါတယ်။ဘင်္ဂလားဒေ့ရှ်ကောက်ပဇာအနီးတဝိုက်မြေနေဒေသမှာမုန်တိုင်းကြောင့်ပင်လယ်ရင်မြစ်နာပြင်ဟာ9ဘီကနေ6ဘီခွဲလောက်အထိမြင့်တက်လာနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။မုန်တိုင်းအမည်မိုခါဟာရေမြနိုင်ငံကအကြံပြုထားတာဖြစ်ပြီးရေမြနိုင်ငံနာမည်ကျော်ကော်ဖီထွက်တဲ့မိုခါစိတ်ကမ်းမြို့ရဲ့အမည်ဖြစ်ပါတယ်။